ကမ္ဘာဖလားဘောလုံးပြိုင်ပွဲပထမဆုံးควอเตอร์ไฟนอลပွဲတွေကိုဒီကနေ့ဇူလိုင်လ6ရက်နေ့9ရက်နေ့တွေမှာရှင်မြန်ကစားကြတော့မှာဖြစ်ပါတယ်ควอเตอร์ไฟนอลအဖွင့်ပွဲအဖြစ်ဇူလိုင်6ရက်ဒီကနေ့ည7နာရီခွဲမှာဥရုဂွေးနဲ့ပြင်သစ်တို့ရှင်မြန်ကစားပြီးဇူလိုင်လ9ရက်စနေနေ့ပဲအခု7နာရီခွဲမှာဘရာဇီးလ်နဲ့ဘယ်လ်ဂျီယံတို့ကစားကြမှာပါဥရုဂွေးနဲ့ပြင်သစ်နောက်ဆုံးတွေ့ထားတဲ့10ပွဲမှာပြင်သစ်ကတပွဲပဲနိုင်ထားပြီးဥရုဂွေးက4ပွဲနိုင်ပြီးတော့3ပွဲသေးချထားပါတယ်ကမ္ဘာဖလားပွဲ3ချိန်တွေ့ဘူးတာမှာပြင်သစ်ကဥရုဂွေးကိုတကားမှအနိုင်မရဘူးပဲ1966ခုနှစ်ပွဲမှာဥရုဂွေးက2ဂိုးတကူနဲ့နိုင်ပြီး2002နဲ့2010ပွဲတွေမှာဂိုးမရှိသေးကြထားပါတယ်။ဥရုဂွေးအသင်းဟာအုပ်စုပွဲ3ပွဲစလုံးကိုရော16သင်းရှုံးထွက်ပွဲမှာပါ။ရော်နယ်ဒိုရဲ့ပေါ်တူဂီကိုပါနိုင်ယူပြီး4ပွဲဆက်တိုက်နိုင်ပွဲနဲ့ควอเตอร์ไฟนอลကိုတက်လာတာပါ။ကမ္ဘာဖလားပြိုင်ပွဲတစ်ခုအတွင်းမှာဥရုဂွေးအသင်းဟာအရင်တုန်းက5ပွဲဆက်တိုက်နိုင်ရတာတကားမှမရှိဘူးသေးပါဘူး။16သင်းရှုံးထွက်အဆင့်မှာအာဂျင်တီးနားကို4ဂိုး3ဂိုးနဲ့နိုင်ရပြီးတက်လာတဲ့ပြင်သစ်အသင်းတွေကတော့ဆယ်နှစ်အတွင်းဆီမီဖိုင်နယ်အဆင့်ကိုတက်ခွင့်ရမလားဆိုတာဒီပွဲကအဆုံးဖြတ်ပြီးတော့မှဖြစ်ပါတယ်။ควอเตอร์ไฟนอลဒုတိယပွဲကတော့ဘရာဇီးနဲ့ဘယ်လ်ဂျီယံပွဲပါ။16သင်းရှုံးထွက်အဆင့်မှာဘရာဇီးကမက္ဆီကိုကို2ဂိုးကိုမရှိနဲ့နိုင်ပြီးควอเตอร์တက်လာတာဖြစ်တယ်လို့ဘယ်လ်ဂျီယံကလည်းဂျပန်အသင်းကိုနောက်ဆုံးအချိန်ပိုင်းမှာမှရလိုက်တဲ့အနိုင်ဂိုးအပါအဝင်3ဂိုး2ဂိုးနဲ့နိုင်ရပြီးတက်လာတာပါ။အခုဒီချိန်သူတို့နှစ်သင်းတွေ့တာ5ချိန်မြောက်ဖြစ်ပြီး1963ခုနှစ်ကကစားတဲ့ချစ်ကြီးရေးပွဲမှာဘယ်လ်ဂျီယံအသင်းအနိုင်ရဘူးတာကလွဲလို့ကြံ3ပွဲကိုဘရာဇီးကနိုင်ရထားပါတယ်။ဒီဒီချိန်မတိုင်ခင်ပြီးခဲ့တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲ3ချိန်စလုံးမှာဘရာဇီးအသင်းကိုဥရောပအသင်းတသင်းသင်းကဖြုတ်ချခဲ့တာကြီးပါပဲ။2006ခုနှစ်မှာပြင်သစ်2010မှာနယ်သာလန်2014မှာဂျာမနီတို့ကိုဘရာဇီးအသင်းရှုံးနေပြီးပြိုင်ပွဲကနေထွက်သွားခဲ့ရပါတယ်။